မွန်ရွာမြို့ချင်းတွင်းမြို့အနောက်ဘက်ကျမ်းစူတောင်းဦးနယ်မြေမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေကြားတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ပွားခဲ့တာပါစစ်ကောင်စီတပ်တွေကစကိုင်းတောင်တရားကနေစူတောင်းကုန်းဘက်နဲ့ရင်းမပင်ခရိုင်နဘူးတော်ရွာဘက်ကိုလက်နက်ကြီးမော်တာတွေနဲ့လမ်းပစ်နေတယ်လို့ရင်းမပင်ဒေသခံတူကပြောပါတယ
်မွန်ရွာမြို့ချင်းတွင်းမြို့ကစူတောင်းဦးမှာဒေသခံ PDF ဖွဲ့နဲ့အကြံလမ်းနဲ့ချစ်တူဖြစ်ပြီးတဲ့ကြောက်ပါပေါ့အကြံပေးစကောင်ကြီးကမောင်တော်ကနေပြီးတော့ဝိုင်းတောင်ကားပေါ်လာအဲဒီပြီးတော့ဟိုဆောင်ကြီးကလည်းတော်တော်လေးပြည့်တယ်သူတို့ကလည်းတော့မော်တာကြီးနေလည်းပြည့်တယ်အခုလက်ရှိနဘူးတော့ပေါ်လာအခုရှူတောင်းအနောက်ဖက်ဒီမှာပြည့်နေတာရှူတောင်းအနောက်ဖက်ဆိုတော့တက်ဆွဲထားတဲ့နေရာပေါ့ဒီနောက်တစ်ခုကဒီနဘူးတော့ပြီးသွားပြီအနောက်ဖက်ဆန်းကျင်မှန်းပါလေဒီဟိုပေါ့ကုန်းလေးတစ်ခုရှိတယ်ဖျားကုန်းပေါ့အဲ့ဖျားကုန်းပါလေကတော့ဒီနေ့တူပြီးတော့ကုန်းလေးဒီကကြီးကားတယ်အော်လေကြီးဒီကားကတော့ဒီကျွန်တော်ပြည်ရခုနေတော့အဆင်မပြေတာလေတော့တယ်ကျွန်တော်တို့ကတော့ဖောက်တာပြီဘုရားကအစပြီးဖောက်တာ
ဒီလိုတိုက်ခိုက်မှုပြင်းထန်လာရတာဟာရင်းမပြေမြို့နယ်ကြောင်းပြားရွာနဲ့မြို့ပေါ်ရွာကြားတက်လာတဲ့စစ်ကောင်စီရင်နှန်းကိုစက်တင်ဘာ25စနေနေ့ညနေပိုင်းတုန်းကဒေသခံကာကွယ်ရေးရင်းမပြေ PDF ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးနောက်အပြန်အလှန်ပြစ်ခတ်မှုပိုပြင်းထန်လာတာဖြစ်တယ်လို့အမည်မပေါ်လိုတဲ့ရင်းမပြေ PDF ခေါင်းဆောင်တူကပြောပါတယ်
ဒီမှာမျိုးကတဏ္ဍာရောရှင်းခံရတယ်ဆိုတော့ဟိုရွာကိုဒီစက်မစစ်ကောင်ကြီးကလာတယ်လို့ပြောတယ်အဲ့ဒီချိန်မှာကြားပြတ်ပြီးတော့ဒီမိုင်းထွေးတိုက်ခိုက်လိုက်တာပေါ့ဗျာအပြန်အလှန်ပြစ်ခဲ့တာပါအပြန်အလှန်ပြစ်ခဲ့တာသူတို့ကကြီးပြန်ကြာဆုံးမှုရှိမရှိဘူးတော့ကျွန်တော်တို့လည်းတော့နေမှာတော့အတိအကျလို့များနေဘူးနောက်ကကျွန်တော်တို့ကတော့ကြီးပြန်မှုမရှိဘဲနဲ့ကျွန်တော်ကတော့နောက်ကိုပြန်ပြီးတော့နည်းနည်းလေးပြန်ဆုတ်ပေးလိုက်တဲ့သဘောပေါ့ဗျာအဲ့တော့ဒီမိုင်းထွေးတိုက်ခိုက်ရပြီးတော့နောက်ပိုင်းမှာသူတို့ကဒီလက်နဲ့ဒီလက်နဲ့ငယ်ကြီးနဲ့တလဲတက်ပြစ်တယ်ကျွန်တော်တို့ကလည်းဟိုပြန်ပြစ်တယ်ဗျာ
ဒီတိုက်ပွဲတွေကြောင့်အခုဆိုရင်ရင်းမပင်မြို့နယ်တွေကကြေးရွာအတော်များများကဒေသခံတွေဖျက်ပြေးတိမ်းရှောင်နေရတယ်လို့ရင်းမပင်ဒေသခံကပြောပါတယ်
။အဲဒါအဲ့နာမည်ဆိုရရင်သဘောကျောင်းပေါ်တော့ပြီးတော့ကံစုတော့ပြီးတော့ကျောက်ကုန်းပေါ့။အဲ့နာမည်ဆိုရရင်အားလုံးကဒေသခံကိုပြီးပုံရတော့မှာအရှိန်ထားမှာချင်းနဲ့တော်ဆုံးနေပြီ
။စစ်ကောင်စီတပ်တွေဟာပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးရင်းမပင်ကဏီပလဲမြို့နယ်တွေကိုဝင်ရောက်ရှာဖွေဖမ်းဆီးတာပြစ်ခတ်တာတွေဆက်တိုက်လုပ်နေတာပါ။ဒီလိုဖြစ်လာရတဲ့အကြောင်းရင်းကိုရင်းမပင်ဒေသခံဒေါ်အေးမေကရှင်းပြပါတယ
်။ကျမတို့ဘောရင်းမပင်နေရဲကဏီရဲပလဲရောပေါ့နော်အဲဒီမှာတုံးမျိုးနေကိုလှည့်ပြီးရောပဲမှုန်နေတယ်မှုန်နေတဲ့အကြောင်းရင်းဟာကျမတို့မျိုးနေကတိုက်ပွဲမှာအာဏာရှင်ကိုတော်လှန်တဲ့နေရာမှာပထမဆုံးမျိုးနေတွေလည်းဖြစ်တယ်လို့ပြည်သူကရရလက်နဲ့ကိုယ်တိုင်လုပ်တဲ့သူမီးတွေကကျမတို့မျိုးနေတွေမှာကဒီကြေကြေပြန်ပြန်လည်းနဲ့အများဆုံးကင်နေမျိုးနယ်တွေမို့လာလာပြီးတော့ခုလိုမျိုးဟိုဟာဝင်ဝင်ပြီးတော့စီးနေတဲ့အနေအထားရှိတယ်
။အပြန်အလှန်ပြစ်ခတ်မှုတိုက်ပွဲတွေအတွင်းနှစ်ဖက်တိုက်ခိုက်တိုက်စုံမှုတွေရှိနိုင်တယ်လို့ဒေသခံတွေကပြောပေမဲ့စီးရင်အတိအကျကြောက်ခံနိုင်ခြင်းမရှိသေးဘူးလို့ဆိုပါတယ်။အဲဒီဒေသကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတီးတန့်သတင်းထုတ်ပြန်တာအခုထိမတွေ့ရသေးပါဘူးခင်ဗျာ။